ီးယားနိုင်ငံမှာကျင်းပနေတဲ့ Shangri-La လုံခြုံရေးဆိုင်ရာထိပ်တည်အစည်းအဝေးမှာမြန်မာအရေးအခြေစနိုင်ဖို့ရည်ရွယ်ပြီးတော့မြန်မာ Finding a Way Forward at the Shangri-La Dialogue ဆိုတဲ့တောင်းဆိုနဲ့ဆင်းနေကဆွေးနွေးကြပါတယ်အာရှဒေသနိုင်ငံတွေအပြင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားနဲ့အမေရိကန်နိုင်ငံခြားရေးဌာနအတိုင်းအမြင်ခံတို့လည်းပါဝင်ခဲ့ကြတဲ့ဆွေးနွေးမှုအတွင်းမြမအရေးချင်းကပ်ဖို့နီလာမျိုးစုံကိုတင်ပြခဲ့ကြတာပါဒီထိပ်ဒီအစည်းအဝေးမှာမြမအရေးဆွေးနွေးခဲ့တာတွေကိုတော့စင်ကာပူနိုင်ငံမှာရောက်နေတဲ့နယူးယောက်ကွန်တောင်တက္ကသိုလ်ကမြမသုတေသီကိုနေရန်ဦးကိုကိုဝင်းမင်းကဆက်တယ်မြန်မြန်တင်ပြထားပါတယ
်အဓိကအထူးကြအောင်ကလာဆွေးနွေးတဲ့၄ယောက်ရှိတာပါအဲ့ဒီမှာတရားနဲ့တရားမြန်မာနိုင်ငံနဲ့ပတ်သက်ပြီးချင်းကတဲ့ပုံစံတွေကတော့မတူတာတော့တည်ထားမိတယ်ခင်ဗျာဥပမာအပြင်မလေးရှားနဲ့အမေရိကန်ကတော့ပိတ်ဆို့ရေးချုံမှုဒါမှမဟုတ်လဲတရားပေးမှုကိုတုံးကျင်တယ်အထိုင်းမဲ့ချမ်းကတော့ကျွန်တော်ဖြည့်ဖြည့်ဆက်ဆံမှုနဲ့နီကိုရှေးလုပ်ဖို့လိုလဲဆိုပြီးတော့တွေ့ရတယ်အဲ့ဒါလေးတော့ထူးကြပါစေ
ဟုတ်ကဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်အနေနဲ့ရော
အထူးကိုယ်စားလှယ်ကတော့သူလုပ်မဲ့အစီအစဉ်လေးတွေကျန်တဲ့လူတွေနဲ့ထူးကြတာကတော့သူအပေါ်ပိုင်းနိုင်ငံတော်အဆင့်နဲ့ဆိုင်ရင်သူကြည့်ရအောင်မျိုးနယ်အဆင့်တွေမှာကွန်ရက်လေးတွေဖွဲ့ပြီးတော့အဲ့ကွန်ရက်လေးတွေကနေတစ်ဆင့်ဒီလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးဖို့ပေါ့နော်ပို့ပြီးသူစိတ်ဝင်စားတာတွေ့ရအောင်ခင်ဗျာအခုဆိုရင်လည်းသူဒီအမျိုးသမီးလုံခြုံရေးနဲ့ဒီငင်းငယ်ကွန်ရက်လိုဟာမျိုးလေးတွေသူဖွဲ့မယ်ပေါ့နော်ဖွဲ့ဖို့လည်းသူအဲ့ဒါလေးလုပ်တယ်ပေါ့အဲ့ Ranger ကိစ္စကိုလည်းသူပြောတာခင်ဗျာဒီမလေးရှားနိုင်ငံရဲ့ဝင်စာနဲ့ပေါင်းပြီးတော့ Ranger တွေအကူအညီထောက်ပံ့ဖို့ပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီနေရာမှာဘယ်လိုမျိုးဒီဖျားပေးဖို့အဓိကပြောဆိုလဲ
အမေရိကန်ကဒီပေါင်းဆယ်ပေါ့နော်တော်ဒီကတူတုံးချက်တစ်ကတော့ဒီဖျားပေးမဲ့ဆိုတဲ့နေရာမှာကျွန်တော်စီးပွားရေးရောနိုင်ငံရေးရောသူတို့ဖျားပေးဖို့ရှိတယ်ပေါ့နော်စီးပွားရေးရောအရေးကြီးကိုပိတ်ဆို့မှုတွေပေါ့ဗျာအဲ့ဒါမျိုးတွေရှိမယ်နိုင်ငံရေးရောကျွန်တော်တို့တန်ခင်းတမန်ခင်းရတယ်ရောအရေးကြီးကိုပိတ်ဆို့မှုဖျားပေးမှုအဲ့ဒါမျိုးတွေပြောတယ်နော်ဒုတိယတစ်ချက်ကအတက်ချင်အင်အားစုတွေကိုသူတို့ထောက်ခံမယ်ပေါ့နော်ထောက်ခံအားပေးမယ်လိုအပ်တဲ့အရင်းမြစ်တွေကိုလည်းပေးမယ်လို့သူပြောတယ်ခင်ဗျာအရင်းမြစ်ဆိုတာကကျွန်တော်တို့လက်နက်တော့မပေါ့ဗျာအဲ့ဒါလိုသိတာအကြောက်ကမေးရဖြစ်တဲ့အတွက်အမေရိကန်ဆိုတာအနေနဲ့လုပ်ဖို့စီစဉ်မရှိပါဘူးလို့သူပြောတယ်ခင်ဗျာအဲ့တော့ဒီ channel လိုအပ်တဲ့ငွေကြေးသို့မဟုတ်နည်းပညာကူညီစာယူစာပြန်အဲ့ဒါမျိုးတော့သူထောက်ပံ့မယ်။နောက်ဆုံးတစ်ချက်ကတော့ဒီလူသားချင်းစာနာထောက်ထားမှုအကူအညီကိုသူတို့ပေးမယ်ပေါ့နော်
။ဟုတ်ကဲ့။မလေးရှားဘက်ကဖျားပေးမယ်ဆွေးနွေးချက်မှာရောထူကြတာပါတင်နေတယ်
။မလေးရှားလည်းသူလုပ်မယ်ဆိုတဲ့အစီအစဉ်၃ခု။နံပါတ်၁အစီအစဉ်ကတော့ဒီ ASEAN ရဲ့ 5 point consensus ပေါ့နော်။အချက်၅ချက်ပါတဲ့သဘောတူညီချက်ကိုအခုချိန်ကြီးအကောင်အထည်မဖွင့်နိုင်သေးဘူးပေါ့နော်။အဲ့တော့ပို့ပြီးတော့ကောင်းတဲ့ ASEAN နည်းလမ်းကိုသူရှာဖို့လိုတယ်။ 5 point consensus ကိုအကောင်အထည်ပေါ်ဖို့ဘယ်လိုမျိုးအချင်းကြရတယ်ဘလိုမျိုးနိုင်ငံတွေကိုရှာဖွေမယ်ဆိုတဲ့အချက်ကိုသူတို့လုပ်ပါမယ်။ဒုတိယတစ်ချက်မလေးရှားဆက်ပြောတာကတော့ဒီလူသားချင်းစာနာထောက်ထားမှုအကူအညီတွေကိုသူတို့ပေးမယ်ပေါ့နော်။အဲ့လိုပေးရဆိုတဲ့နေရာမှာလည်းဒီနာဆကဘက်ကနေမဟုတ်ပဲနဲ့ဒီဘက်ချမ်းကရပ်ဘက်အဖွဲ့အစည်းတွေစိုက်ပါပြီ။အဲ့လိုမျိုးဘက်ချမ်းတွေလည်းသူကူညီပါမယ်။တတိယတစ်ချက်ကတော့ဒီပြည်ပခန့်တွေဖြစ်နေတဲ့ဂျားထဲမှာရှိတဲ့ဒီအရက်သားတွေကိုကာကွယ်ပေးဖို့နဲ့နောက်ရိုးဂျားတွေပေါ့နော်။ကာကွယ်ပေးဖို့အတွက်တော့ဒီဒေသပြင်နိုင်ငံတွေနဲ့ပူးပေါင်းပြီးမူပေါင်းတစ်ခုကိုရေးဆွဲသွားမယ်လို့ပြောတယ်ခင်ဗျ။ဟု
တ်ကဲ့။ဒီဆက်တွေညီလေးဆန်းရသွားမယ်ဒီ engagement ပေါ့နော်ပူပေါင်းဆန်းရသွားမယ်နိုင်ငံတွေဘက်ကပြောတာရောထိုင်းဘက်ကပြောတာပေါ့နော
်ထိုင်းဟုတ်ကဲ့ဟုတ်မလေးရှားတို့ဟိုအမေရိကန်တို့နဲ့မတူတာကတော့ဥပမာမလေးရှားဆိုလည်းဒီ NASA ကတော့သူအသိမှတ်မပြဘူးတချိန်ထဲမှာပဲသူက NGO ကိုအသိမှတ်မပြဘူးပေါ့နော်ဒါပေမဲ့ချီးတွေ့ဆက်ဆံမှုကတော့သူနှစ်ခုလုံးကိုလုပ်မယ်ပေါ့တိုးတော်လည်းသူကတားပြီးတော့ဖိအားပေးမဲ့ဘက်ကပူသွားတင်တဲ့ဘက်ကတော့နည်းနည်းအကဲတယ်ဗျလုံးဝထူးထူးခြားခြားဖြစ်တာကထိုင်းကသူကဥပမာလေးတော့စပြောပါလေထိုင်း special appoint ကသူ့မှာကမွေသားသမီးလေးတယောက်ရှိတယ်တဲ့အဲမွေသားသမီးလေးကမြန်မာပေါ့နော်မြန်မာပြည်ကတယောက်ကိုသူခေါ်ပြီးတော့မွေးစားတာပေါ့အဲ့တော့သူ့မွေသားသမီးကိုမြန်မာပြည်ရဲ့တချင်တော့ကြီးကျယ်မြင့်မြတ်ခဲ့တဲ့အတိတ်သမိုင်းကြောင်းတွေသူပြောပြရတယ်ပေါ့နော်အဲ့လိုအတိတ်သမိုင်းကြောင်းတွေကလက်ရှိပြစ်ဆုံးကံကာလမှာလည်းပြန်ဖြစ်လာနိုင်ပါတယ်တဲ့အဲ့တော့သူကပြောရင်တော့ဗျာအိမ်ကြီးချင်းကောင်းတယောက်အနေနဲ့ထိုင်းအစိုးရကတော့မြန်မာပြည်ကိုကူညီဖို့အဆင့်တက်မှာပဲပြစ်ဆုံးအရေးယူမှုတွေဖိအားပေးမှုတွေတဲ့ဒီလိုဆက်ဆံတဲ့အနေနဲ့တို့ကူညီသွားမယ်ပေါ့အဲ့တို့အဓိကထားပြီးတော့ပြောပါရစေ
။ဟုတ်ကဲ့အဲ့တော့ဒီဆီလဘက်မှာဒီအလိုညှိနှိုင်းနိုင်ခဲ့တဲ့ပုံအချက်မျိုးကိုသိခဲ့နေတာ
။အဲ့တို့အကုန်လုံးသဘောတူတာတခုကတော့မြမရေးကိုဖြစ်ရှင်တဲ့အခါမှာတော့တခုတည်းသောညီလာကတော့ရှိမှာမဟုတ်ဘူး။တခုတည်းသောအဖြေတော့ရှိမှာမဟုတ်ပါဘူး။နိုင်ငံတကာအနေနဲ့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ဖို့လိုတယ်ဆိုတာကတော့အကုန်လုံးသဘောတူတယ်ပေါ့နော်။အဲ့လိုမျိုးဆောင်ရွက်ရဆိုတဲ့နေရာမှာလည်းလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးရတာကနေစားလို့ရတယ်ဆိုတာလည်းတို့အကြံပြရတဲ့သဘောတူတယ်ပေါ့နော်။သူတို့သူတို့သဘောမတူတာကတော့2023ရေကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတချို့မှာတော့သဘောမတူဘူးအမေရိကန်ကတော့ပုံမှန်လေးနဲ့ပြောတယ်ပေါ့နော်ဒီ2023ရေကောက်ပွဲကဒါလိုလက်ဒီတရားမျှတာတဲ့ရေကောက်ပွဲဖြစ်လာမှာမဟုတ်ဘူးပေါ့နော်အဲ့ဒါတော့သူတို့တန်ပြအရင်ရှိပါတယ်ဆိုတဲ့ဥစ္စာမျိုးကိုလည်းပြောတော့ပြောပါပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆိုနေရအောင်ခင်ဗျာ